ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ပြစ်ပခတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူဘင်္ဂလားဒေ့ရှ်အစိုးရကကူညီပေးနေပြီးနေဆက်တလျှောက်တင်းကျပ်မှုတွေကိုလည်းလျှော့ပေါ်ပေးထားတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်။လက်တလောဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ UNHCR တာဝန်ရှိသူတဦးကိုမှတ်ခင်ပြုထွေးကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်။
ပြည်ခဲ့တဲ့ရက်ပိုင်းတွေအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာချမ်ပတ်ပရိပခါရီပြန်လည်ဖြစ်ပွားခဲ့ပြီးတဲ့နောက်နေဆက်ထွက်ပြေးလာကြတဲ့ဒုက္ခသည်တောင်ကနန်အထိရှိနိုင်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကခန့်မှန်းထားပါတယ်။မြန်မာနိုင်ငံဘက်ခြမ်းနေဆက်ဒေသတွေမှာပိတ်မိနေကြတဲ့ဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုဝင်ရောက်နိုင်ဖို့အတွက်နေဆက်ဒေသတစ်လျှောက်တင်းကျပ်မှုတွေကိုဘင်္ဂလားဒေ့ရှ်ဘက်ကရှော့ပေါ်ပေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ UNHCR ပြောခွင့်ရ Vivian Tan ကပြောပါတယ
်။Different border points where hundreds, even thousands of people fleeing the violence in the Rakhine State were reported. ကျခိုင်ဒေသတွေကအကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်ရာနဲ့ထောင်နဲ့ချီ
ဒီနယ်စပ်နေရာတော်တော်များများမှာပိတ်မိနေတာရှိခဲ့ပါတယ်။တီးကြားအတီမပြုတ်နိုင်ခဲ့ပေမဲ့လည်းတချို့သတင်းရင်းမြစ်တွေကနေပြီးတော့ကျမတို့သိရသလောက်ဆိုရင်ဒီဘင်္ဂလားဒေ့ရှ်အစိုးရကနယ်စပ်ဒေသတင်းကျပ်မှုတွေကိုညာရင်းချင်းပဲရှော့ပေါ်ပေးခဲ့ပြီးတော့ဒီဒုက္ခသည်တွေကိုဝင်ရောက်ခွင့်ပေးခဲ့တယ်လို့သိရပါတယ်။ရပိုင်းတွင်းမှာရောက်လာတဲ့ဒုက္ခသည်တောင်ကနန်ရှိနိုင်တယ်လို့ခန့်မှန်းပေမဲ့လုံလုံးဆယ်အရေးအတွက်အတိအကျကိုတော့ပြောဖို့မလွယ်တဲ့အကြောင်း Vivian Tan ကပြောပါတယ
် Basically it's hard to know exactly how many refugees have entered in the last few days what we do know is that in
ဒီကနေ့ရပိုင်းတွင်းမှာနောက်ထပ်ဒုက္ခသည်ဘယ်လောက်ရောက်လာလဲဆိုတော့တိတိကျကျပြောဖို့ခက်ပါတယ်ကျမတို့သိရသလောက်ဆိုရင်တော့ရင်းနှီးကရှိတဲ့ကုတုပလောင်ဒုက္ခသည်စခန်းတစ်ခုတည်းကိုပဲနောက်ထပ်ဒုက္ခသည်တထောင်လောက်ရောက်လာတယ်လို့သိရတယ်ဒီနေဆက်နေရအနှံကဒုက္ခသည်အရေးအတွက်ကိုမသိရသေးဘူးဆိုတော့ဒါကိုတော့ပြောဖို့ခက်ပါတယ်ဝင်လာတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့စီးရင်ကောက်ယူနိုင်တဲ့အခြေအနေလည်းမရှိလို့ဒီအရေးအတွက်အတိအကျသိရဖို့ကအမတန်ခက်ခဲပါတယ်အခုကခံမှန်းကြီးကိုပဲပြောတာပါ
ဒီဒုက္ခသည်တွေအတွက် UNHCR ကဘယ်လိုကူညီတွေပေးနေပါလဲ။ဘင်္ဂလားဒေ့ရှ်အစိုးရကရောကူညီပေးနေတာတွေရှိပါလား။ Vivian Tan ကအခုလိုပြောပါတယ
်။ UNHCR is working with our partners and with the government to provide life-saving assistance to these new arrivals.
ကုလသမဂ္ဂအနေနဲ့ဒီအသေးရောက်လာတဲ့ဒုက္ခသည်တွေအတွက်မိဖက်အဖွဲ့အစည်းရောနောက်ပြီးအစိုးရနဲ့ပူးပေါင်းပြီးတော့အရေးပေါ်အကူအညီတွေပေးနေပါတယ်။အစားအစာတွေကိုခွဲရက်နဲ့ဝေပေးတယ်။နောက်ပြီးတော့ဆေးဝါးကုသဖို့လိုအပ်တဲ့သူတွေကိုဆေးကုသပေးတယ်။သူတို့ကိုနေရာထိုင်ခင်းပေးနိုင်မှုလည်းစူးစမ်းနေပါတယ်။ဒီဒုက္ခသည်စခန်းတွေကဒုက္ခသည်တွေကငိုရဲကရှံထွက်နေတာပါ။ရှိရင်းစဲဒုက္ခသည်တွေကဒုက္ခသည်တစ်တွေအတွက်နေရာပေးပြီးတော့ကူညီကြပါတယ်။နေရာထိုင်ခင်းအခြေအနေကတော့အတော်ကြီးခက်ခဲနေပါတယ်ရှင့်။
အခုဘင်္ဂလားဒေ့ရှ်နဲ့ဆက်ဘက်ကိုအလုံးကြီးနဲ့ထွက်ပြေးလာကြတဲ့သူတွေထဲမှာအများစုဟာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကရိုဟင်ဂျာတွေလို့တုံးတုံးခေါ်ဝေါ်ပြီးမြန်မာအစိုးရကတော့ဘင်္ဂါလီတွေလို့တုံးတုံးပြောတဲ့သူတွေဖြစ်ပါတယ်။ Vivian Tan ကအခုလိုပြောပါတယ
်။ The vast majority that we know of are Rohingya refugees, a lot of women and children we're seeing.
ကျွန်တော်တရားတော်ဆိုရင်အများစုကတော့ရိုဟင်ဂျာဒုက္ခသည်တွေပါကလေးတွေနဲ့အမျိုးသမီးတွေလည်းအများကြီးပါတယ်မြန်မာဗုဒ္ဓဘာသာဒုက္ခသည်တွေလည်းနည်းနည်းပါတယ်လို့ကျွန်တော်တို့သတင်းကြားရတာတော့ရှိတယ်ဒါပေမဲ့သူတို့နဲ့တော့တိုက်ရိုက်ဆက်သွယ်ပြီးတော့စကားပြောရသေးတာမဟုတ်တော့တိတိကျကျအတည်ပြုဖို့တော့ခက်ပါတယ
်အခုလိုရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေတကြော့ပြန်ပြန်လဲဖြစ်ပွားပြီးအရက်သားပြည်သူတွေထွက်ပြေးနေရတဲ့အပေါ်မှာအထူးဆိုရင်တဲ့အကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကထုတ်ပေါ်ပြောဆိုခဲ့ကြသလိုလက်ရှိရခိုင်ပြည်နယ်အတွင်းတင်းမာမှုတွေရော့ကြအောင်ရေရှည်နည်းလမ်းတည့်ရရှာဖွေသွားဖို့အတွက်ကိုလည်းကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်ထုနေတို့ကအရေးပေါ်တကပိတ်ဆွေးနွေးပွဲကျင်းပခဲ့ပါသေးတယ်ရှင်